တရုတ်နိုင်ငံမှာတော့အင်အားပြင်းငလျင်ကြောင့်သေဆုံးသူအနည်းဆုံး84ဦးရှိလာနေပြီး26ဦးထက်မနည်းလဲပျောက်ဆုံးနေပါသေးတယ်။တရုတ်အနောက်တောင်ပိုင်းစီချွန်းပြည်နယ်မှာအခုသတင်းမှတ်တင်လာနေက Richter scale 6.8 ရှိတဲ့ငလျင်ကြောင့်နောက်ထပ်ဒဏ်ရာသူ29ရောက်ပါဝင်ဒေသခံ300လောက်ကိုဘေးလွယကယ်ထုတ်ပေးခဲ့ရတယ်လို့တရုတ်နိုင်ငံပိုင်သတင်းမှဖော်ပြခဲ့ပါတယ်။ငလျင်တပ်ခံစီချွန်းပြည်နယ်မှာအခုပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးတွေကဆက်ရှာဖွေနေတယ်လို့လည်း CCTV ရုပ်သံမှဖော်ပြခဲ့ပါတယ်။တနင်္လာနေ့ကနေ့လယ်ပိုင်းမှာစီချွန်းပြည်နယ်လူဒင်းခရိုင်တောင်ထူတက်တဲ့ဒေသမှာငလျင်လွတ်ခဲ့တာကြောင့်ကီလိုမီတာ200လောက်ဝေးတဲ့ပြည်နယ်မြို့တော်ချန်ဒူးမှာလည်းမြေပြိုတာရှိခဲ့တယ်လို့ CCTV မှာဆက်ဖော်ပြခဲ့ပါတယ်။အခုလောလောဆယ်ပျက်စီးနေတဲ့လမ်းတွေကိုပြုပြင်နေတယ်လို့အပျက်စီးတွေကြားပိတ်မိနေသူတွေကိုလည်းဘေးလွယကယ်ထုတ်ပေးနေတယ်လို့ CCTV သတင်းမှာဖော်ပြနေပါတယ်။ဒါအပြင်2008ခုနှစ်တုန်းကတော့စီချွန်းပြည်နယ်မှာပဲပြင်းအား Richter scale 9.9 ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9000လေးပါသေဆုံးခဲ့ရပူပါတယ်ခင်ဗျ။